တိုင်းဒေသကတိုက်ပွဲတွေအများဆုံးရရည်ငင်းကျန်းစွာဆန္ဒထုတ်ဖော်သူတွေကိုပုံမှန်မျိုးစုံနဲ့တရားစွဲဆိုနေမှုတွေကိုအများဆုံးရသိမ်းပေးဖို့နဲ့ပြည်ပစဲအများဆုံးရတန်းဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့သမရဟာကိုငင်းကျန်းလှူရှာသူတွေကတောင်းဆိုလိုက်ပါတယ်လက်တလောကချင်စစ်ရတန်းရေးဆန္ဒထုတ်ဖော်ခဲ့ကြတဲ့ကချင်လူငယ်တွေနဲ့ရန်ကုန်ကငင်းကျန်းစွာလှူရှာသူလူငယ်တွေကိုလည ရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်စတဲ့တိုင်းရင်းဒေသတွေကစစ်မီးတွေငြိမ်မုန်နဲ့စစ်ဘေးရှောင်ပြည်သူတွေအရေးငြိမ်းချမ်းစွာနဲ့ပြည်တွင်းငြိမ်းချမ်းရေးလှုပ်ရှားသူတွေကဆန္ဒထုတ်ဖော်ခဲ့ကြတာပါ
။
ခုလိုမျိုးကချင်တကြောပြန်ဆစ်ရှင်းနေပြတဲ့အချိန်မြန်မာနိုင်ငံတော်ဝန်ပြည်တွင်းဆစ်ရက်ဖို့ငြိမ်းချစွာဆန္ဒထုတ်ဖော်ခဲ့ကြတဲ့ငြိမ်းချမ်းရေးလှုပ်ရှားမှုဦးဆောင်သူလူငယ်9ဦးကိုရန်ကုန်တိုင်းဗဘဲတန်းရဲအဏာပိုင်တွေဘက်ကငြိမ်းစုစီပုံမှန်နဲ့တရားစွဲဆိုထားတယ်လို့ကိုရိုင်းတရားစွဲခံထားရတဲ့ပြည်တွင်းငြိမ်းချမ်းရေးလှုပ်ရှားသူမတ်ဤတင်စာမောင်က VOA မြန်မာပိုင်းကိုပြောပါတယ်။ဟို
မြန်မာတို့သူတို့ကတော့ yes can ကိုလာခိုင်းနေပေါ့နော်။ဒါပေမဲ့မြန်မာတို့ထဲက9ယောက်ထဲကဟိုကိုဂျင်လင်းဖို့နဲ့မက်ဆေ့ချ်လေးကိုတော့သူတို့အကြောင်းကြားတာပို့တယ်။ Channel 3ယောက်မြန်မာရဲ့ကိုမျိုးစော့ရဲ့မတ်ဒါရောသူတို့အကြောင်းကြားစာပို့မလား။ရဲအကြောင်းကြားစာပို့မလား။ဒီမှာကလည်းရဲခံမသွားဘဲနဲ့နေလိုက်တယ်မှာ။ဒီနှိမ့်ချူစီကိုမတင်ဘူးပေါ့နော်။မတင်ရတဲ့အကြောင်းရင်းကလည်းညီမတို့ရဲ့ဒီနိုင်ငံသားခွင့်ရလို့ညီမတို့ကခံယူထားတယ်။ဒီကိစ္စကြီးကိစ္စရင်းနဲ့ပတ်သက်လိုက်ညီမတို့ရဲ့လှုပ်ရှားမှုရင်းနဲ့ပတ်သက်လိုက်အကြောင်းကြားစာကဘယ်တော့မှကျလာတယ်လို့မရှိဘူး။အသာတစ်စီခွင့်ပြုလိုက်တယ်လို့မရှိဘူး။ကိုယ်ငင်းခဲကိုတောင်းဆိုမယ်၊ပွဲတစ်ခုစုံမယ်ဆိုရင်တော့ဒါကြီးအနောက်ဆက်တစ်ခုစုဖြစ်လာရဲဆိုချိုးတော်လေ
။အခုလိုမျိုးရန်ကုန်မြို့မှာပြည်တွင်းငင်းချရေးလှုပ်ရှားခဲ့သူတွေကိုအရေးယူနေတယ်လို့ပဲကချင်ပြည်နယ်မြစ်ကြီးနားမြို့မှာလည်းစစ်ဘေးရှောင်လူငယ်တွေကငြိမ်းချမ်းစွာနဲ့တရုတ်ဖို့တင်ဆက်ခဲ့ကြတဲ့အတွက်ဥဆောင်သူကချင်လူငယ်တို့ကိုငြိမ်းစုစီပုံမှန်နဲ့တရားစွဲဆိုထားပြီးတော့လာမယ့်ဇွန်လ19ရက်နေ့မှာတော့တရက်ခွင်မှာဆက်လက်တရားရင်ဆိုင်ကြမှာဖြစ်ပါတယ်။ပြည်တွင်းငြိမ်းချမ်းရေးကိုဦးစားပေးဖော်ဆောင်မယ်ဆိုတဲ့ NLD ဆိုရလက်ထက်နိုဘယ်ငြိမ်းချမ်းရေးဆုရှင်တဦးလည်းဖြစ်ခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နိုင်ငံကိုဦးဆောင်နေတဲ့အချိန်မှာအခုလိုစစ်ပွဲတွေရပ်ဖို့ငြိမ်းချမ်းစွာဆန္ဒထုတ်ဖော်နေသူတွေကိုပုံမှန်မျိုးမျိုးနဲ့ဖမ်းဆီးတရားစွဲဆိုနေတာကတော့အတော်လေးကိုမဖြစ်သင့်တဲ့အနေအထားဖြစ်တယ်လို့ပိတ်မိပြည်သူတွေလူမြောက်ရေးနဲ့စစ်ပွဲရရေးတောင်းဆိုခဲ့ကြတက်မတော်ကိုတရေဖြတ်ခဲ့တယ်ဆိုတဲ့အမှုနဲ့မြစ်တီနာမှာထောက်ချခံခဲ့ရတဲ့ရေးရဲရေးလှုပ်ရှားသူကချင်လူငယ်ကိုလွမ်းဆောင်ကလည်းပြောပါတယ
်နိုင်ငံတော်အစိုးရအနေနဲ့ဒီလိုမျိုးကျွန်တော်တို့လူငယ်မျိုးဆက်တွေဟာဒီပြည်တွင်းစစ်ရဲ့ခါတီမှုတွေကိုကျွန်တော်တို့ရင်ဆိုင်နေရတယ်ကျွန်တော်တို့ရဲ့အနာဂတ်တွေဟာဟိုပြမဟိုညှော်လင့်ချက်နေလာတဲ့အတွက်ကြောင့်မျိုးဒီရင်ဆိုင်ရေးကိုအမြန်ဆုံးရချင်တဲ့သဘောတည်းနဲ့ကျွန်တော်ဒီလိုမျိုးတို့လှုပ်ဆောင်မှုတွေကျွန်တော်တို့လှုပ်ရှားမှုတွေလှုပ်ဆောင်မှုတွေအမြင်ဖွင့်မှုတွေလှုပ်ဆောင်တာပေါ့ဆိုတော့ဒါကတော့တိုင်းပြည်အတွက်ဟိုငင်းချမ်းပြီးမှဒီထောင်စုစနစ်ကိုပုံဖော်ရှေဖို့အတွက်ကျွန်တော်လှုပ်ဆောင်တာဖြစ်တယ် violent back ကိုအတန်းဖက်တဲ့ဟာကိုကျွန်တော်တို့စစ်တီးကြဘက်ကိုပုံဖော်လှုပ်ဆောင်တာမဟုတ်ဘူးပေါ့နော်ဆိုတော့ဟိုပြမဒီလိုမျိုးနိုင်ငံတော်အစိုးရအနေနဲ့အထူးသဖြင့်ကျွန်တော်တို့ဒီ Nobel ငင်းချမ်းစုရှင်ဦးဆောင်တဲ့ကျွန်တော်တို့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အစိုးရကဒီလိုမျိုးလူငယ်တွေလွတ်လပ်စွာအခြေအနေကိုပုံဖော်ဟောပြတတ်တဲ့လုံဆောင်မှုတွေကိုကျွန်တော်တို့ liquid တဲ့ပုံစံနဲ့ခဏခဏကျွန်တော်တို့အရင်းယူအဟအတာလုံဆောင်မှုတွေဟာတော့ဒီနိုင်ငံတော်အစိုးရအတွက်တော့ကောင်းနိုင်ငံတော်အတွက်တော့ကောင်းတော့မတင်တော်တဲ့မတင်လျော်တဲ့လုံဆောင်မှုတွေကိုကျွန်တော်တို့အဲ့လိုမျိုးပဲကျွန်တော်တို့ကောက်ချက်ချချင်ပါတယ
်ပြည်သူတွေဘက်ကနိုင်ငံသားအခွင့်အရေးနဲ့အညီနိုင်ငံသားတွေရဲ့အရေးငြိမ်းချမ်းစွာတောင်းဆိုချက်တွေကိုအလေးထားဖို့နဲ့ပြည်သူတွေတောင်းဆိုတဲ့ပြည်တွင်းငြိမ်းချမ်းရေးကိုဖော်ဆောင်နိုင်အောင်နိုင်ငံခေါင်းဆောင်တွေဘက်ကအလေးထားဆောင်ရွက်ပေးဖို့လိုတယ်လို့လည်းငြိမ်းချမ်းရေးလှုပ်ရှားသူမတ်ဤတင်စာမောင်ကပြောပါတယ
်ဒါပြည်ရင်းစစ်ဖြစ်နေပါတော့ဒီကိစ္စကအနေထားမှာဒါနိုင်ငံရေးရစီလင်းနေနိုင်ရမယ့်ပိုင်းလေးရှိလာတယ်။အဲဆိုညီမတို့အနေနဲ့ကတော့နိုင်ငံရေးစီနီဝဲအများဆုံးခေါ်ခိုင်းစီခြင်းလေပေါ့နော်။နိုင်ငံရေးစီနီဝဲဆိုတာကလည်း၂၀ရာစုတင်လုံလိုမျိုးတစ်ဖက်နဲ့တစ်ဖက်ညီမျှမှုမရှိတဲ့အရာမျိုးပြောရတော့မဟုတ်ဘူး။နိုင်ငံရေးရစွန့်မှန်မှုရှိတဲ့တကယ်ကိုတန်းတူညီတူမှုရှိတဲ့အပြန်အလှန်လေးစားမှုရှိတဲ့နိုင်ငံရေးစီနီဝဲတွေကိုခေါ်ခိုင်းစီခြင်းလေ။နောက်တစ်ချက်ကတော့ humanitarian ပေါ့နော်။ဒီလက်ချက်ဆောက်ထားထားမှုအနေနဲ့ကျမတို့အငြင်းနဲ့မဲ့တောင်းဆိုတဲ့လူ့ကုန်တိတ်ခါထောက်ပြီးတော့မှဒီလူသားတွေအပေါ်မှာဆန္ဒထောက်ပံ့မှုတွေကအများကြီးလှုပ်ပေးနေရမယ်ဒီနိုင်ငံရဲ့နိုင်ငံသားတွေပဲလေ
အခုချိန်ထိလည်းတိုက်ပွဲတွေပြင်းထန်နေစေတိုင်းရင်းဒေသတွေမှာတောင်ကနေရှိတဲ့ဆစ်ဆောင်တွေဟာတနေ့ထက်တနေ့ပိုတိုးလာတယ်လို့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ဆက်ဆက်တဲ့ဆိုတဲ့တန်တရားနဲ့ဆစ်ဆောင်ဒေသခံပြည်သူတွေကိုလည်းအစုလိုက်ပြုံလိုက်ဖမ်းဆီးဆစ်ဆီးမှုတွေပိုများလာနေတဲ့အနေအထားဖြစ်နေတဲ့အတွက်နိုင်ငံတကာနဲ့ပြည်တွင်းဘက်မှာလည်းစိုးရိမ်ပကင်းဖြစ်နေတဲ့အနေအထားဖြစ်ပါတယ်ရှင်
မဆုမွန်တင်ဆက်ပေးခဲ့တာဖြစ်ပါတယ်